နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရမြန်မာနိုင်ငံသားတွေဒီရက်ပိုင်းကြိုတင်မဲပေးဖို့ပြင်ဆင်နေကြပါတယ်။ဝါရှင်တန်မြို့တော်မှာရှိတဲ့မြန်မာတန်ရုံအနေနဲ့မဲဆန္ဒရှင်တွေကိုကြိုတင်အကြောင်းကြားတာမျိုးမရှိခဲ့ဘူးလို့မြန်မာနိုင်ငံသားတွေကစောစောပိုင်းမှာဝေဖန်ပြောဆိုထားခဲ့တာပါ။မဲပေးဖို့ပြင်ဆင်နေတဲ့မြန်မာလူငယ်တအုပ်ဖြစ်တဲ့ကိုတန်းထွတ်အောင်နဲ့တွေ့ဆုံပြီးတော့ကိုအောင်ကမင်းမြန်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင်။
အချက်အရမှရှိတဲ့မြန်မာတန်ရုံမှာဒီကနေ့မနေ့စောပိုင်းကစာလို့ကြိုတင်မဲဆန္ဒပေးဖို့စင်ကာပူရောက်မြန်မာတွေထောင်ထဲချီးပြီးတော့စောင့်ဆိုင်းမဲပေးခဲ့ပါတယ်။ကြိုတင်မဲစတင်ပေးနိုင်တဲ့ပထမရက်မှာပဲမဲပေးသူတွေများတဲ့အတွက်နိုင်ရီတော်ကြာစောင့်ဆိုင်းပြီးမှမဲပေးခဲ့ရပါမယ်။အားလုံးအဆင်ပြေခဲ့ပါတယ်လို့မဲပေးသူတူဖြစ်တဲ့ဘူမိအင်ဂျင်နီယာဒေါက်တာအောင်ကူကူစုကအခုလိုပြောပါရစေ။
ကျွန်တော်တို့သူတို့တွေအကုန်လုံးကဖော်ဖော်ယူယူပါပဲကျွန်တော်တို့ဒီအခုညီတွေအကုန်လုံးသူတို့ဟိုပေးပါတယ်ဟိုမိသားမှန်တယ်မြောက်လဲသူတို့ပေါ်ပေါ်ယူယူကောင်းအောင်နဲ့သူတို့ရင်းကြီးပြောပြပါတယ်ဗျဒီတန်ယုံဝန်ထမ်းတွေအနေနဲ့ဘာမှဟိုပြောပြမရှိပါဘူးအဲကျွန်တော်ကတိုင်းရင်းသားမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကသုံးပြရတယ်ပေါ့နော်အဲဒီတိုင်းဒေသကြီးလွတ်တော်ရဲ့အမျိုးသားလွတ်တော်ရဲ့ပြည်သူလွတ်တော်ရဲ့ကျွန်တော်သုံးခုရပါတယ်ဒါပေမဲ့ကျွန်တော်ရှိမှကြတော့ဘာဖြစ်လဲဆိုတော့အဲကျွန်တော်သူကရှာအမျိုးသမီးကျင်တယ်ဆိုတာတိုင်းရင်းသားဆိုတဲ့လူကြောင့်သူ၄ခုပေးရမယ်ပေါ့ဒါပေမဲ့သူ၃ခုပဲပေးပါတယ်ဘာဖြစ်လို့လဲဆိုတော့အဲဒီဒီတာမွေမျိုးနဲ့မြေတာမျိုးရဲ့စီးရင်မှာရှာမပါပါဘူးဆိုပြီးတော့မှအဲသူကသူ့ကိုအသုံးခုပဲပေးပါတယ်သူတို့လည်းစံယုံဝန်ထမ်းတွေသူတို့လည်းနားလည်ပေးပါပေါ့လေကော်မရှင်ကပို့လိုက်တဲ့စီးရင်ထဲမှာရခိုင်နဲ့ပြည်ရင်ပဲပါတယ်ရှမ်းတယောက်မှမပါတဲ့အတွက်ကြောင့်မို့လို့သူတို့ကအဲ့ဒီအမျိုးသမီးကိုတော့ဟိုဒီသုံးပြပဲပေးလိုက်ပါတယ
်ဒါပေမဲ့လည်းမဲပေးဖို့တန်းစီရမှာစီးစနစ်မကျတဲ့အပြင်ကွန်ပျူတာစနစ်နဲ့ကိုယ်နာမည်ကိုရှာဖွေရတာမဟုတ်တာကြောင့်မလိုအပ်တဲ့အချိန်တွေပူကြတယ်လို့စင်ကာပူမှာနေထိုင်တဲ့မမူအီကအခုလိုပြောပါတယ
်မန်ယူချစ်တဲ့အတွက်လူကကိုစည်ရင်နဲ့မှပါတော့လဲပဲကောင်တာကိုတေဘယ်ပေါ်ကောင်တာရှိကိုရောက်သွားတဲ့အခါကျရင်ကိုယ့်နာမည်ပါမပါဘူးစာရွက်မှာတစ်ခေါက်ကိုပါကိုဆက်ရပြန်အဲ့စာရွက်ကြီးတွေကိုလှန်ပြီးတော့စာရွက်ကလည်းဘယ်လိုလဲဆိုတော့ရက်ွက်ရုံမှာကတ်ထားတဲ့စာရွက်တွေကိုဟိုဓာတ်ပုံရိုက်ထားတဲ့သဘောမျိုးပေါ့နော်တကယ်တမ်းဟိုလိုမျိုးဟို list နဲ့အစအဆုံးစီစဉ်မရှိတရွက်ကြီးသွားတယ်အဲ့မှာနာမည်ကိုရှာစာပြီးတော့ကိုယ့်နာမည်တွင်ပေးမှဟိုလက်မှတ်ထိုးရတယ်ပြီးလို့ရှိရင်သူကဟိုရန်ကုန်တိုင်းဆိုလို့ရှိရင်မဲတော့မှုရမှာပေါ့အဲ့မဲလက်မှတ်တုံးကိုသူတို့ထုတ်ပေးရထုတ်ပေးရနေမှာရန်ကုန်တိုင်းအလုံးမျိုးနဲ့ဌာနရက်ွက်ဆိုတာတိုင်းဒေသကြီးတက်လာနှစ်လာကိုသူတို့ဆက်ချင်းမသိဘူးသိတာမသိဘူးမသိရတဲ့ဘယ်အိတ်ထံမှာသူတို့ရှာမှန်းသူတို့နည်းနည်းအလုံးရှုပ်တယ်ပေါ့
ကိုယ့်ရဲ့ဆန္ဒမဲတပြားနဲ့နိုင်ငံအပြောင်းလဲဖြစ်အောင်ပြပရောက်မြန်မာနိုင်ငံသားတွေအနေနဲ့အခုလိုအချိန်ယူပြီးတော့ဆန္ဒမဲလာရောက်ပေးတာဖြစ်ပေမဲ့ဒီကိုယ့်ရဲ့မဲတွေကိုဘယ်လိုပုံစံမျိုးနဲ့ရည်တွက်မှလဲဆိုတာကိုသေချာမသိတဲ့အတွက်ဆိုရင်လေလို့မတ်မို့ဤနဲ့မတ်စိုးတင်ဇာလက်ကအခုလိုပြောပါရယ
်မဲတွေကိုရသွားလို့ရှိရင်ဘယ်လိုပုံစံနဲ့ကောက်မယ်ဘယ်လိုပုံစံနဲ့ဘယ်နေရာမှာကောက်မယ်ဘယ်လိုပြန်ခွဲမယ်ဆိုတာကိုမသိရတဲ့အတွက်စိတ်တော့စိတ်ထဲမှာ 100% ကျေနပ်မှုမရှိပါဘူးဘာဖြစ်လို့လဲဆိုတော့အခုမဲတွေကိုကောင်တာတွေခွဲထားတယ်ဒါပေမဲ့တကယ်တမ်းမဲပုံက၄ပုံပဲချထားပြီးတော့ခွဲထားတဲ့ကောင်တာတွေက၄ပုံပြန်ထည့်တယ်ဒါတွေကိုဘယ်လိုပြန်တယ်မလဲတည်ပြီးရင်ဘလို့ပြန်ကောက်လို့မျိုးနယ်လိုက်ဘလို့ခွဲထုတ်ပြီးတော့အောက်တိကျဘလို့တိရမလဲဆိုတော့ဘာမှဟို transparency မရှိဘူးအဲ့အတွက်တော့သဘောမကျပါဘူ
းမဲပုံကြီးချထားပါဘောနော်မထည့်လိုက်တာပဲဒါပေမဲ့ swap လို့မှညီမရန်စိုးရင်မှာမနိုင်ကြဘူးရှင်ဘာလို့ security ညီမတို့မမြင်ရဘူးလေဒီဟာရဘလို့ processing လုပ်နေလဲဆိုညီမတို့ကသွားပြီးတော့ vote လုပ်လိုက်တာပဲရှိတယ်အနောက်ကဘလို့ပြန်ပို့မယ် process လုပ်မယ်ဆိုတာက information ညီမဘာမှမသိအောင
်ပြီးပါရောညီမနိုင်ငံသားတွေအနေနဲ့ကြိုတင်မဲဆန္ဒပေးနိုင်ဖို့ပုံစံ15လျှောက်လာကိုတင်းပြီးတော့ခွင့်ပြုချက်ကြိုတင်ရယူရတာပါဒါပေမဲ့လည်းဒီလိုပုံစံ15တင်တဲ့သူတွေတိုင်းမဲပေးခွင့်မရဘူးလို့စင်ကာပူမှာနေထိုင်တဲ့ဒေါက်တာအောင်ကိုကိုစုကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါရယ
်ဟုတ်ပါတယ်ကျွန်တော်ရှိမှနောက်ကောင်မလေးတယောက်ပါသူကကြတော့သူတင်ထားတဲ့ပုံစံ15တင်ထားတယ်သူမဲပေးမှသူ့နာမည်ပါမလားဦးဒါပေမဲ့သူလာတန်းစီတဲ့သူဒီမှာစူးစားတယ်။ဆန်ယုံကဒီဝန်ထမ်းတွေပြောပါတယ်ကောင်တာမှာသွားမေးကြည့်ပါ။အဲ့မှာပြောပြကြည့်စီးရေးစီလာရှာကြည့်ပါပေါ့။တကယ်လို့မရဘူးဆိုလို့ရှိလို့ရှိရင်တော့သူတို့ကိုနားလဲပြီးတော့မှကြည့်ကြည့်ပြန်ထွက်သွားပေးပါလို့ပြောပါတယ်။ဒါပေမဲ့အကောင်မလေးအဲ့လိုပဲသူတို့ပြောတဲ့အတိုင်းသွားပြီးတော့ကောင်တာမှာသွားရှာတယ်။မပါဘူး။မပါတဲ့အတွက်ကြောင့်သူပြန်သွားရပါတယ်။သူမဲပေးလို့မရပါဘူးဗျ။အဲ့တော့ဟိုပြောမပြနိုင်အောင်ဘောနော်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တွေအကုန်လုံးကလည်းဒီနိုင်ငံသားမှာဒီစင်ကာပူမှာရှိနေတဲ့လူတွေနိုင်ငံသားမှာရှိနေတဲ့လူတွေအကုန်လုံးကလည်းဒီပြောင်းလဲခြင်းကိုလိုလားနေတဲ့လူတွေပေါ့ဒါကြောင့်မို့ပြောင်းလဲခြင်းကိုလှုပ်ပေးမဲ့ဒါဟိုပါတီကိုကျွန်တော်တို့ကပေးခြင်းကြတာလေအဲ့တော့မပေးလိုက်ရဘူးဆိုတဲ့အတွက်ကြောင့်ဒါကျွန်တော်တို့ဘက်ကတော်တော်ကြီးကိုညှင်းတာလေလို့ထင်ပါလေဗျအ
ာရှဒေသရင်းကစင်ကာပူနဲ့တောင်ကိုရီးယားနိုင်ငံတွေမှာအော်တိုဘာလ15ရက်ကနေ17ရက်နေ့အထိကြိုတင်မဲဆန္ဒပေးနိုင်မှာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာရှိတဲ့မြန်မာတန်ရုံးရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခုလိုကြိုတင်မဲပေးဖို့ပုံစံ15ဖြစ်ဆက်ခဲ့ပေမဲ့မဲပေးခွင့်အမည်စင်းထဲမှာမပါတဲ့သူတွေအနေနဲ့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်တွေကိုတက်ရိုက်ဆက်သွယ်မေးမြန်းဖို့ဆိုပြီးတော့ဖော်ပြထားပါတယ် ဒါအပြင်မြန်မာနိုင်ငံသားတွေတန်းတဲ့ချင်းနေထိုင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာလဲကြိုတင်မဲပေးနိုင်သူ962ဦးသာရှိတယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
စင်ကာပူနိုင်ငံမှာဒီကနေ့ကြိုတင်မဲစတင်ပေးနေတဲ့အကြောင်းကိုကိုအောင်အောင်ကစုံစမ်းတင်ပြသွားတာပါအောက်တိုဘာ15ရက်ကနေ18ရက်နေ့ထိကြိုတင်မဲပေးနိုင်မှုရပ်တန့်မှတ်ပေးထားပြီးဒီကနေ့မဲစတင်ပေးတဲ့ရက်မှာစင်ကာပူမှာရှိနေတဲ့ထောင်နဲ့ချီတဲ့မြန်မာနိုင်ငံသားတွေကြိုတင်မဲပေးခဲ့ကြတာဖြစ်ပါတယ်ရှင်